မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ဆိုတဲ့လူမောက်ကိုကူးခံရသူ600ကျော်ကိုတောင်အာရှဒေသကမ်းလွန်ပင်လယ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကယ်တင်လိုက်ပါတယ်။ဒါအပြင်လူမောက်ကိုကူးခံရသူတွေကိုကယ်တင်တာမှာတစ်ချိန်တည်းနဲ့အရေးအထွတ်အများဆုံးကယ်တင်မှုဖြစ်ပါတယ်။အဲ့ဒီလူတွေကိုမြန်မာလမ်းလွင့်ထူထားတဲ့ပေ80ကျော်ရှိသင်္ဘောပေါ်မှာတွေ့ရတာပါ။သင်္ဘောဝင်တဲ့ဆလေးဦးကိုလူမောက်ကိုကူးတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်။လူမောက်ကိုကူးခံရသူတွေဟာမလေးရှားနိုင်ငံစီသူတို့သွားနေတယ်လို့မျှော်လင့်ကြပေမဲ့မကြာခဏဆိုသလိုပြန်ပြေးဆွဲခံရနောက်ထိုင်းနိုင်ငံတွေကတော်ရီရဲစီကိုခေါ်သွားတာကိုခံကြရပါတယ်။ပုံမှန်အားဖြင့်တော့သူတို့မိသားစုဆွေမျိုးသားချင်းတွေကငွေပေးတဲ့အထိထိမ့်သိမ်းထားတာကိုခံကြရတာပါ။ငွေပြန်ပေးငွေကိုမပေးဘူးဆိုရင်တော့မောင်ခိုကူးသူတွေကသူတို့ကိုတတ်ပြစ်တာဒါမှမဟုတ်ကျွံတွေလိုရောင်းစားတာကိုခံကြရပါတယ်ရှင်။